ာစစ်အစိုးရကိုတန်ခတ်အရေးယူနေပြီမဲ့မြန်မာပြည်မှာအပြောင်းအလဲဖြစ်မလာတဲ့အတွက်ဗမာစစ်ခေါင်းဆောင်ပိုင်းနဲ့ထိတွေ့ဆက်ဆံတဲ့ဤကိုပါအမေရိကန်အစိုးရကအဆုံးဖြူလာတာခုနကရှိသွားပါပြီ။ထူးခြားမှုမရှိတဲ့အတွက်တန်ခတ်အရေးယူတဲ့စက်တန်းတစ်နှစ်ထပ်တိုးလိုက်ပါလေ။တန်ခတ်အရေးယူတဲ့ဥပဒေစက်တန်းဟာတစ်နှစ်သာရှိတာမို့မြန်မာပြည်မှာအခြေအနေကောင်းလာရင်စက်တန်းမတိုးပဲထားလိုက်ရုံပါပဲ။ဒါပေမဲ့တိုးတက်မှုမရှိတဲ့အတွက်နှစ်စဉ်စက်တန်းတိုးနေရတာဖြစ်ပါတယ်။ပြင်းပြင်းထန်ထန်တန်ခတ်ဖို့တောင်းဆိုတဲ့ကွန်ဂရက်လွှတ်တော်အမတ်တွေလည်းရှိပေမဲ့အခုအချိန်ထိတော့အကောင့်တည်းမပေါ်သေးပါဘူး။ဗမာစစ်အစိုးရကလည်းဒီနှစ်ထဲမှာပါတီစုံအထွေထွေရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ရင်သူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပြည်တွင်းပြည်ပကခွင့်လွှတ်နိုင်လိမ့်မယ်လို့မျှော်လင့်နေပုံရပါတယ်။ဧပြီလ29ရက်နေ့ထုကွန်ဂရက်လွှတ်တော်သုတေသနဌာနရဲ့စကောမျက်နှာစာတမ်းမှာ2010ရွေးကောက်ပွဲအကြောင်းသီးသန့်ရေးထားတဲ့စာတမ်းဖြစ်ပါတယ်။နိုင်ငံရေးအရာချုပ်ကိုင်မှုတွေလှုပ်ထားပြီးမှဗမာစစ်အစိုးရဟာရွေးကောက်ပွဲကိုတရားမျှတစွာကျင်းပနိုင်ပြီးရွေးကောက်ပွဲရလဟာပြည်သူတွေမျှော်လင့်တယ်လို့ဖြစ်လာမယ်ဆိုရင်တန်ခတ်မှုကိုလျော့ပေးဖို့ဥပမာအစိုးရကရောကွန်ဂရက်လွှတ်တော်အမတ်အချို့ကရောတောင်းဆိုလာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာမတရားလုပ်ရင်တော့ကွန်ဂရက်လွှတ်တော်ဟာတန်ခတ်မှုတိုးမြင့်နိုင်တယ်လို့လည်းဆိုပါတယ်။
ရွေးကောက်ပွဲကျင်းပနိုင်ရင်အတွက်အပြုသဘောနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာကမ်မော့လာရောက်စင်ကဗမာဝန်ကြီးတွေကပြောပါတယ်။မြန်မာနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတဲ့အမေရိကန်မူဝါဒတစ်ကိုကြိုဆိုကြောင်းနှစ်နိုင်ငံဆက်ဆံရေးကိုရေတိုမဟုတ်ဘဲရေရှည်အတွက်ပါမျှော်မှန်းစေလိုကြောင်းပြန်ကြားရေးဝန်ကြီးဦးကျော်စန်းကပြောပါတယ်။အမေရိကန်ရဲ့တန်ခတ်အရေးယူမှုကြောင့်မြန်မာအမေရိကန်ဆက်ဆံရေးအားနည်းနေရကြောင်းနိုင်ငံသားရေးဝန်ကြီးဦးညံဝင်းနဲ့သိပ္ပံနယ်ဤပညာဝန်ကြီးဦးအောင်တောင်တို့ကပြောပါရယ်။မြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့စိုးရိမ်ပူပန်မှုကိုမစ္စတာကမ်မယ်ပြောတဲ့အခါမှာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်1918နဲ့1884ကိုအပြည့်အဝလိုက်နာမယ်လို့အတိအလင်းကြေညာထားပြီးဖြစ်ကြောင်းဦးတောင်းကပြောပြီးနိုင်ငံတော်အာဏာကိုထိမ့်သိမ်းဆောက်ရှောက်ရမယ်တာဝန်ကလည်းရှိနေသေးတယ်ဆိုတော့ချွင်းချက်ကိုပါထည့်ပြောသွားပါတယ
်။လုံခြုံရေးကောင်စီဆုံးဖြတ်ချက်တွေဟာမြောက်ကိုရီးယားကိုတန်ခတ်အရေးယူထားတာဖြစ်ပြီးလက်နက်အယောင်အဝယ်မလုပ်ဖို့လဲပိတ်ပင်ထားပါတယ်။ကောင်စီဆုံးဖြတ်ချက်အမှတ်1918ကို2006အောက်တိုဘာလမှာအားလုံးသဘောတူချက်နဲ့ချမှတ်ပါတယ်။ဒီနှစ်ကြာတော့ဗိုလ်ချုပ်ကြီးပူရရွှေမားဦးဆောင်တဲ့လျှို့ဝှက်စစ်မရှင်အဖွဲ့ဟာ2008နိုဝင်ဘာလနှောင်းပိုင်းမှာမြောက်ကိုရီးယားကိုတွားပြီးစစ်ရေးအကူအညီတောင်းပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကိုဆန့်ကျင်တဲ့မြန်မာမြောက်ကိုရီးယားလျှို့ဝှက်စစ်ရေးဆက်ဆံမှုကိုအန်ဒီရဲလို့အမေရိကန်ကယူဆပါတယ်။
ဗမာကိုယ်စားလှယ်တက်တဲ့အာဆီယံအဖွဲ့အစည်းအဝေးတွေကိုအမေရိကန်ကိုယ်စားလှယ်တက်ပေမဲ့တန်ခတ်အရေးယူမှုကိုတော့အလျှော့မပေးပါဘူး။အာဆီယံအမေရိကန်ဆက်ဆံရေးမှာဗမာကိုဝိုင်းပယ်ထားမယ့်သဘောပါပဲ။အာဆီယံအမေရိကန်အကောက်ခွန်မဲ့ကုံသွယ်ရေးသဘောတူချက်ရယူတဲ့အခါမှာဗမာကိုကွက်ပြီးခြံထားဖို့ကွန်ဂရက်လွှတ်တော်ကလိုလားပါတယ်။သဘောကတော့ဗမာမပါဘဲအာဆီယံ၉နိုင်ငံနဲ့သာကုံသွယ်ရေးလုပ်ဖို့ဖြစ်ပါတယ်။မြန်မာနဲ့လက်နက်ရောင်းဝယ်မှုကိုပိတ်ပင်ဖို့ကုလသမဂ္ဂကဆုံးဖြတ်တာကိုလည်းကွန်ဂရက်လွှတ်တော်ကလူလာပါတယ်
။နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးပြီး NLD နဲ့ဆွေးနွေးဖို့အမေရိကန်တိုက်တွန်းတာကိုဗမာစစ်အစိုးရဂရုမစိုက်ပါဘူး။ NLD ပါတီမရှိတော့တာဟာ NLD ကိုထောက်ခံခဲ့တဲ့အစိုးရတွေဆက်လက်လုပ်ကိုင်နိုင်ဖို့ပြဿနာရှိနိုင်ပါတယ်။ဒါလို့ဆိုရင်ကွန်ဂရက်လွှတ်တော်ကဘယ်လိုဆက်လက်အရေးယူနိုင်တယ်ဆိုတာကိုကွန်ဂရက်သုတေသနစာရမ်းမှာဖော်ပြထားပါတယ်။မြမအရေးမှာအပြည့်အစုံရအတိုင်းဝိုင်းမှာသဘောထားကွဲလွဲနေသလိုကွန်ဂရက်လွှတ်တော်မှာလည်းကွဲလွဲတဲ့အမြင်တွေရှိနေတာဟာအကဲခတ်ဖို့လိုတယ်လို့ဆိုပါတယ်ဒီတော့အတွင်းမြမအခြေအနေနဲ့ပတ်သက်တဲ့ကြားနာမှုတွေကွန်ဂရက်လွှတ်တော်မှာကော်မတီတွေမှာဆက်လုပ်ပြီးထပ်မံအရေးယူဖို့ဆွေးနွေးနိုင်ပါတယ်အမေရိကန်ကိုဝင်ခွင့်ပေးဖို့ပိတ်ပင်တားမြစ်ခံရတဲ့အစိုးရအဖွဲ့ဝင်နဲ့ကျန်းဖို့အဖွဲ့ဝင်စည်းရင်းကိုထုတ်ပြန်ကြေညာဖို့နဲ့အရေးယူခံရတဲ့ဗမာအရာရန်တွေအမိကိုဖော်ပြဖို့အမေရိကန်အစိုးရမှာတာဝန်ရှိပေမဲ့အခုတည်းကမဖြောပြသေးတာကိုလေဖော်ပြဖို့ကွန်ဂရက်လွှတ်တော်ကတိုက်တွန်းနိုင်ပါတယ်။လိုအပ်တယ်လို့ယူဆလို့ရှိရင်တန်ခတ်အရေးယူမှုကိုတွန်းမြင့်နိုင်ပါတယ်။ဗမာအစိုးရနဲ့ပတ်သက်တဲ့နိုင်ငံခြားလုပ်ငန်းရှင်တွေကိုအရေးယူတဲ့နည်းလမ်းလည်းရှိနေသေးကြောင်းတင်ပြထားပါတယ်ခင်ဗျာ။